ကမ္ဘာတော်မှာကိုဗစ် -19 ရောဂါကူးစက်ခံသူ21သန်းကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ American ပြည်ထောင်စုကတော့ရောဂါကူးစက်ခံသူ 9.3 သန်းကျော်နဲ့အောက်မှာရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယမှာတော့ Brazil နိုင်ငံကရောဂါကူးစက်ခံသူ 3.2 သန်းနဲ့ဒုတိယ အိန္ဒိယက 2.5 သန်းနဲ့တတိယနေရာမှာရှိနေပါတယ်။ American ထက်လက်တော်အမတ် Mitt Romney ကတော့ဒီကရောဂါကိုကန့်တွဲဖြေရှင်းတဲ့နေရာမှာ American ပြည်ထောင်စုဟာအောင်မြင်မှုမရဘူးလို့ပြောရမယ်ထင်ကြောင်းဘာကြောင့်လဲဆိုတော့အမေရိကန်ဟာကမ္ဘာလူဦးရေရ9ရာခိုင်နှုန်းရှိပေမဲ့ကိုဗစ် -19 ရောဂါသေဆုံးတဲ့သူအရေအတွက်ဟာ25ရာခိုင်နှုန်းကအမေရိကန်ကဖြစ်တာကြောင့်လို့ Sutherland Institute နဲ့တွေ့ဆုံမိန့်မှန်းမှာပြောလိုက်ပါတယ်။အချိန်နှင်းမှာပဲကနေဒါနိုင်ငံကလည်းအမေရိကန်နဲ့နယ်စပ်ကိုမဖြစ်မနေခီးသွားစရာမလိုတဲ့သူတွေအတွက်နောက်ထပ်တစ်လထပ်ပြီးတော့ပိတ်သွားမှာဖြစ်တယ်ဆိုပြီးတော့မလေးတောက်ကြနေကကြီးညာပါတယ်။ကနေဒါနိုင်ငံဟာဗိုင်းရပること်စ်ကိုတော်လေးထိန်းချုပ်ထားနိုင်ခဲ့ပြီးတော့နယ်စပ်ပြန်ဖွင့်မှာကိုကနေဒါနိုင်ငံသားအတော်များများကစိုးရိမ်နေကြတာဖြစ်ပါတယ်။ဖိနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့နိုင်ငံတော်မှာရှိတဲ့ညကလပ်တွေနဲ့ကာပွဲတွေကျင်းပတဲ့နေရာတွေကိုပိတ်သွားမှာဖြစ်တယ်လို့ကျွန်မရဲ့ဝန်ကြီးသောက်ပါရိုအီယာကတောက်ကြနေမှာပြောလိုက်ပါတယ်။ပြည်သူနိုင်ငံမှာဆိုရင်လည်းဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတာကြောင့်လမ်းသွားလမ်းလာတွေအနေနဲ့နှာခေါင်းစည်းမျက်နှာပုံတက်ဆင်ရမယ့်နေရာတွေကိုတိုးချဲ့လိုက်ပါတယ်ခင်ဗျာ။